တောင်တရုတ်ပင်လယ်အရေးအငင်းပွားမှုတိုးလာပြီးတရုတ်အမေရိကန်ချက်ကပြန်ဆိုင်မှုပြင်းထန်လာနေတာကြောင့်ဖိလစ်ပိုင်စစ်တပ်ရဲ့အဓိကတာဝန်ကနိုင်ငံရဲ့ပိုင်းနက်နယ်မြေကိုကာကွယ်ဖို့ဖြစ်လာပြီလို့ဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာကပြောဆိုလိုက်ပါတယ်။စီဘူးပြည်နယ်လေပိုင်းမှာတင်းနှလာနေနေလေပိုင်းကဖိလစ်ပိုင်တပ်ဖွဲ့ဝင်တွေကိုပြောတဲ့မိန့်ခွန်းမှာတိုင်းပြည်ရဲ့နယ်နိမိတ်တွေချင်းချောက်ခံရလို့ပြင်ပရန်ကာကွယ်ဖို့ကအရေးတကြီးအယုံဆိုင်เสียဖြစ်လာပြီလို့သမ္မတကပြောပါတယ်။တရုတ်ကမ်းခြေဆောင်တပ်ကတောင်တရုတ်ပင်လယ်မှာစစ်တပ်သုံးလေးစားရောင်ကြီးအုံပြူရာကိုကန့်ကွက်ဖို့အတွက်ဖိလစ်ပိုင်ဘက်ကတရုတ်တပ်မတ်ကိုစင့်ခေါ်ပြောဆိုပြီးနှစ်ပတ်ကြာမှာအခုလိုပြောကြားခဲ့တာလည်းဖြစ်ပါတယ်။ဖေဖော်ဝါရီ6ရက်နေ့ကဖြစ်ခဲ့တဲ့တရုတ်ရဲ့လေးစားရောင်ကြီးအုံပြုခဲ့တဲ့ဖြစ်စဉ်မှာဖိလစ်ပိုင်ကင်းလှည့်တင်မောကတပ်သားတချို့ယာယီအမြင့်အယုံထိခိုက်ခဲ့ပါတယ်။တောင်တရုတ်ပင်လယ်အတွင်းနှစ်နိုင်ငံရေပိုင်နဲ့အငင်းပွားနေတာမှာတရုတ်ဘက်ကရန်လိုမှုတွေတိုးလာနေလို့ဖိလစ်ပိုင်ဘက်ကပြီးခဲ့တဲ့တစ်နှစ်အတွင်းအချိန်200ကျော်တန်တမန်နည်းအရာတရုတ်ကိုကန့်ကွက်ခဲ့ရပါတယ်။တရုတ်ကလည်းဖိလစ်ပိုင်တင်မောတွေဟာတရုတ်ရေပိုင်နဲ့ထဲကိုကျူးကျော်ဝင်ရောက်ခဲ့တာလို့ပြန်လည်ဆွဆွဲခဲ့ပြီးဒါကိုခြေရခံနိုင်ဖို့အတွက်လူကိုအန်တီအမ်မပြုတ်တဲ့လေးစားရောင်ကြီးကိုသာအသုံးပြုခဲ့တာလို့လည်းပြောဆိုထားပါတယ်ရှင်။